ဝါရှင်တန်မှာတွေ့ဆုံဖို့အမေရိကန်သမ္မတဒိုနယ်ထရမ့်ရဲ့ဖိတ်ကြားချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့လက်ခံမှုဆန္ဒရှိကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကပြောကြားလိုက်ပါတယ်။နိုင်ငံပိုင်သတင်းဌာန RIA နိုဗိုစတီနဲ့တွေ့ဆုံမေးမြန်းခန်းအတွင်းပူတင်ဟာတွေ့ဆုံဆွေးနွေးပွဲအတွက်အစဉ်သင့်ဖြစ်နေပြီလို့သူကပြောပါတယ်။အားလုံးသိထားတဲ့အတိုင်းအမေရိကန်သမ္မတနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တဲ့အတိုင်းပါပဲ။ဘာမှလျှို့ဝှက်ထားစရာမရှိပါဘူး။တွေ့ဆုံမှုဖိတ်ကြားခဲ့တယ်လို့ပူတင်ကိုအင်ဗီရိုမှာတွေ့ဆုံခြင်းကြောင့်ထရမ့်ကပြောကြားခဲ့တယ်လို့လည်းဆိုပါတယ်ဖုန်းနဲ့ပြောကြားချိန်အတွင်းပူတင်အနေနဲ့ဝါရှင်တန်ကိုလာလည်ဖို့နှစ်ကြိမ်လောက်ဖိတ်ကြားခဲ့ကြောင်းနဲ့သူလည်းပဲရုရှားကိုလာလည်ဖို့ဆန္ဒရှိကြောင်းပြောကြားခဲ့တယ်လို့လက်ဗရော့ဖ်ကပြောပါတယ်အရင်တုန်းကလည်းထရမ့်နဲ့ပူတင်တို့ဝါရှင်တန်မှာတွေ့ဆုံကြဖို့သဘောတူညီထားခဲ့ကြပူပါတယ်မှတ်လ20ရက်နေ့ကရွေးကောက်ပွဲမှာအနိုင်ရတာကြောင့်ပူတင်ကိုဂုဏ်ယူကြောင်းဒီထရမ့်ကဖုံးဆက်ပြောကြားခဲ့သလိုအဲ့ဒီမတိုင်ခင်နှစ်ရက်မတိုင်ခင်မှာဝါရှင်တန်ကိုလာလေဖို့ဖိတ်ကြားခဲ့ပါသေးတယ်အဲ့ဒီအချိန်ကလေးကသမ္မတနှစ်ဦးတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးနေခဲ့ကြကြောင်းအမေရိကန်ဘက်ကရောရုရှားဘက်ကပါပြောကြားခဲ့ပါတယ်ခင်ဗျာ